မြေဆုံစီမံကိန်းကိုရပ်လိုက်တဲ့အတွက်မြေဆုံဒေသကပြောင်းရွှေ့ခံရတဲ့ကြေးရွာသားတွေကမြေဆုံအရေးမှာတညတညထဲဝင်ပြီးတော့ဆောင်ရွက်ခဲ့ကြတဲ့သူတွေကိုဖိတ်ကြားပြီးတော့ဒီကနေ့ဘာသာပေါင်းစုံကျေးဇူးတင်ချီးမွမ်းပွဲကျင်းပခဲ့ပါတယ်။ဒီခန်းနာမှာဒေသခံတွေကသူတို့ရဲ့မူရင်းဒေသကိုပြန်ပြီးတော့နေထိုင်လုပ်ကိုင်းစားသောက်ခွင့်ရခြင်းကြောင်းပြောဆိုခဲ့တယ်လို့ဒီခန်းနာကိုတက်ရောက်တဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တွေကလည်းမြေဆုံစီမံကိန်းကိုထပ်ပြီးတော့အကောင့်ထဲမဖော်ဖို့အတွက်တိုက်တွန်းပါတယ်။ဒီသတင်းကိုတော့ VOE ထိုင်းခြေဆိုင်သတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့ AR မြေရဲ့အစမိခနဲ့မလိခပေါင်းစုံရံဒေတာမှာမြေဆုံစီမံကိန်းစတင်အကောင့်ထဲပေါ်တဲ့အချိန်ကအဲ့ဒီဒေတာကတန်ဖဲမလီဇွတ်ဗဒန်မြေဆုံစတဲ့ရွာလေးရွာကအိမ်အောင်စု300ကျော်ဟာအာဓမနေရာပြောင်းရွှေ့စေခိုင်းခံခဲ့ရတာဖြစ်ပါတယ်ဒီစီမံကိန်းကိုတဘာဝပတ်ဝန်းကျင်ရေဆောင်ရွက်သူတွေနိုင်ငံရေးအဖွဲ့အစည်းတွေအမှုပညာရှင်တွေနဲ့ဒေတာကန်တွေကဝိုင်းဝန်းကန့်ကွက်ခဲ့တဲ့နောက်မှာပြီးခဲ့တဲ့နှစ်စက်တင်ဘာလအကုန်မှာနိုင်ငံတော်သမ္မတဦးသိန်းစိန်ကသူအစိုးရလက်ထက်မှာဒီစီမံကိန်းကိုရပ်တန့်ထားဖို့အတွက်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့ရေကာတာစီမံကိန်းရပ်ဆိုင်တဲ့အတွက်မြေဆုံဒေသခံရွာသားတွေကစီမံကိန်းရပ်တန့်ဖို့အတွက်ဝိုင်းဝန်းပါဝင်ဆောင်ရွက်ခဲ့သူတွေကိုဖိတ်ခေါ်ပြီးမြေဆုံရွာမှာဘာသာပေါင်းစုံကျေးဇူးတင်ချီးမွမ်းပွဲအခမ်းအနားကျင်းပခဲ့တာဖြစ်ပါတယ်။ဒီအခမ်းအနားကိုတက်ရောက်ခဲ့တဲ့တန်ဖဲရွာသားတယောက်ကတော့နေထိုင်ခွင့်ရမယ်ဆိုရင်သူတို့မူလကျေးရွာမှာပြန်လည်လုပ်ကိုင်စားသောက်ခွင့်ရလိုကြောင်းပြောပါတယ်။
ဘာဖြစ်လဲဆိုတော့ဒီလိုပါဗျာသူရစီမံကိန်းကဒီရေကာတာလုပ်ဖို့ဆိုပြီးတော့မှကျွန်တော်တို့တန်ခဲရွာသားတွေကိုအောင်မြင်တာစံပြကျေးရွာဆိုတဲ့နေရာမှာကျွန်တော်တို့ဖတ်ထားပါတယ်အိမ်လို့ရပါတယ်နော်မီးလည်းရပါတယ်နောက်ပြီးတော့ရေလည်းရပါတယ်ဒါမဲ့ကျွန်တော်တို့မှလုပ်ကင်စတော့ဖို့ဟာနေရာမရှိဘူးဗျသူတို့ကဟိုဟာလေးညီကွက်နှစ်ခွက်စီပေးထားတယ်အဲ့ဒါကဘာဖြစ်လဲဆိုတော့တောက်ဆောင်တွေဖြစ်နေတယ်ဗျအဲ့ဒါမှဘာမှဆိုင်လို့လည်းမရဘူးဒါကြောင့်ကျွန်တော်တို့ကကိုယ်တော်ရေကာတာမလုပ်တော့ဘူးဆိုတော့နေလို့ရတယ်ဆိုတော့ကျွန်တော်တို့ကတန်ဖိတ်မှာပဲပြန်နေကြပါလေ
အခုအခါမှာတောင်ရလောက်ကင်စားတော့သူတွေဟာသူတို့ရဲ့မူရင်းဒေတာကိုပြန်လာပြီးတောင်ရပြန်ခုတ်နေပြီဖြစ်ပါတယ်ဗဒန်ကြီးရွာဘက်ကလူတွေကတော့သူတို့ရဲ့တောင်ရနဲ့ဥယျာဉ်ခြံတွေကိုရေကာတာစီမံကိန်းအတွက်တူးဖြိုလိုက်တဲ့အတွက်တန်ဖဲရွာမှာပဲလာရောက်လောက်ကင်စားတော့နေတယ်လို့တန်ဖဲရွာသားကပြောပါတယ်ဒီကနေ့ကျင်းပတဲ့အခမ်းအနားကို88မျိုးဆက်ကျောင်းသားခေါင်းဆောင်တွေနဲ့တက်ရောက်ခဲ့ကြပြီးကိုမင်းကိုနိုင်က AR မြေဟာမြန်မာနိုင်ငံရဲ့အသက်သွေးကြောဖြစ်တာကြောင့်မြေဆုံဒေတာကိုကာကွယ်စောင့်ရှောက်ဖို့ပြောဆိုပါတယ်။ဒီခန်းနာကိုတက်ရောက်ခဲ့တဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမြာအေးကတော့မြေဆုံဆယ်စီမံကိန်းကိုထောက်ရရပ်တန့်ဖို့လိုအပ်ကြောင်းပြောပါတယ်
။သမားယူသိသိအနေနဲ့သူတက်တန့်ကြလာမှာရပ်တန့်ထားမယ်လို့ပြောတဲ့ဟာကိုကျွန်တော်အရင်သမားယူကြည့်ပြီးတင်ပါတယ်ဆိုတာအရင်ပြောတင်ပါတယ်။ဒါတိုင်းလာရင်အထူးလိုအပ်တဲ့အချက်ကိုသမားကြီးကလည်းအနေနဲ့လုပ်ပေးလိုက်တာလို့ကျွန်တော်မြင်တယ်။အော်နမနေတဲ့ချဲ့ရီကထာဝရမြေဆုံစီမံကိန်းရပ်ဆိုင်ဖို့လိုပါလေအဲ့တော့ဒီဒေသအရှိလူတွေကသမာကြီးစက်တန်းမှာရပ်ဆိုင်ထားမယ်ဆိုတဲ့ခါကျတော့ရောက်ပြန်ရလို့လားဆိုဆိုရပူပင်တော့တာဖြစ်ရှိနေပါလေအဲ့ဒါကိုအခြေခံပြီးဒီကနေ့ဆူတောင်းခွင့်ကလောရခြင်းလည်းဖြစ်ပါလေမြေဆုံစီမံကိန်းရပ်ဆိုင်သွားဖို့ထာဝရကိုအများနဲ့ရပ်ဆိုင်သွားဖို့အတွက်အားလုံးကသူရဲ့ဆန္ဒတွေကိုဖော်ထုတ်ပြောသွားပါလေ
နိုင်ငံတော်သမ္မတဦးသိန်းစိန်ကမြေဆုံဆက်စီမံကိန်းရပ်ဆိုင်ဖို့ညွှန်ကြားခဲ့ပေမဲ့မေခါနဲ့မလိခမြစ်ပေါ်ကလိုင်ဇာခေါလန်ဖူးဖီဇော့လာကင်ပါရှီနဲ့ချီပွေစတဲ့စီမံကိန်းခုနှစ်ခုလောက်ကိုဆက်လက်တည်ဆောက်ဖို့ရည်ရွယ်ထားပြီးအခုအခါမှာချီပွေရေကာတာကိုဆက်လက်တည်ဆောက်နေစေဖြစ်ပါတယ်ဖရီဒါခေါ်တယန်ဇာတာပတ်ဝန်းကျင်ဖွံ့ဖြိုးတိုးတက်ရေးနဲ့ထင်းထင်းဆောက်ရှောက်ရေးအသင်းရဲ့ဒုဥက္ကဋ္ဌဦးအောင်ကတော့ဟိမွန်နာကရေခဲမြစ်တွေအေးပျော်ပြီးရုတ်တရက်ရေကြီးလာလို့မြစ်ဆုံအထက်ပိုင်းကဆယ်ရီကျိုးပြက်ရင်မြစ်ကြီးနားပါဝင်ကချင်ပြည်နယ်ကဒေသချို့မှာရေလွှမ်းမိုးနိုင်တယ်လို့သုံးသပ်ပါတယ်။ထိုင်းနိုင်ငံမှာအခြေစိုက်လှုပ်ရှားနေတဲ့မြမမြစ်ကြောင်းများစောင့်ကြည့်ရေးကွန်ရက်အဖွဲ့ကတော့မေခါနဲ့မလိခမြစ်ပေါ်ကရေကာတာစီမံကိန်းခုနှစ်ခုကိုရပ်ဆိုင်ဖို့အတွက်တောင်းဆိုထားတာလည်းဖြစ်ပါတယ်။